KNE တော်လိုင်းတပ်ပေါင်းစုတွေကနိုဝင်ဘာ9ရက်နေ့မှာ1139စစ်စင်ရဲကိုစတင်လိုက်ပြီးကြားလို့ဒေသခေါ် KNE ပြည်နယ်မက်ဆက်မြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF စခန်း3ခုကိုတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒါဟာရှမ်းပြည်မြောက်ပိုင်းကညီနောင်3ဖွဲ့ဦးဆောင်တဲ့1139စစ်စင်ရဲကိုကြိုးစုပ်ပန်ဖို့ဖြစ်ကြောင်းလဲ KNE အမျိုးသားများကာကွယ်တပ် KNDF ကပြောပါတယ်။ကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ။
မဲဆဲမြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ BGF တပ်စခန်း3ခုကို KNI တော်လိုင်းတပ်ပေါင်းစုတွေက1139စစ်စင်ရေးဖော်ဆောင်ပြီးတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNI မျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ
်ဒီနေ့ကတော့ကျွန်တော်တို့မဲဆဲမြို့နယ်မှာရှိတဲ့တော်လိုင်းရဲ့တပ်ပေါင်းစုတွေကနေပြီးတော့မှဒီပန်တိန်ပေါ့နော်1104 BGF စခန်းဟောင်းမှာရှိတဲ့စစ်ကောင်စီတပ်တွေကိုဒါဟိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်ဗောနော်သူတို့ထိုင်ချထားတဲ့ဒါစခန်း3ခုကိုတင်လိုက်တာဖြစ်ပါတယ်အဲကျွန်တော်တို့ဒီတိုက်ခိုက်မှုမှာကျွန်တော်တို့လက်နေကြီးငယ်ဒါဟို20နီးပါးတင်စီရမိတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒါဟိုပါဗောနော်ဒီလက်နေကြီးတဲ့အုံပြူတာတွေတော့ရှိပါတယ်ဒါပေမဲ့ဒီလေရင်အုံပြူတာတွေကတော့ဟိုမရှိပါဘူးခင်ဗျာဟုတ
်တိုက်ပွဲအတွင်းမှာတော်လိုင်းအင်အားစုဘက်ကထိခိုက်မှုရှိတယ်လို့စစ်ကောင်စီဘက်ကအယောက်20ထက်မနည်းတေဆုံးခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲအတွင်းလက်နက်ကြီးပစ်ခတ်မှုတွေအပြင်လေကြောင်းကပါနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ပြောပါရယ်ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိသလိုကြားပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမှာညီနောင်သုံးဖွဲ့ရဲ့တစ်တုံညာနှစ်ကုန်စစ်စင်ရေးစတင်တဲ့တစ်ချိန်တည်းမှာပဲစကိုင်းတိုင်းအပါဝင်နေရာတော်တော်များများမှာစစ်ကောင်စီကိုတော်လန်တဲ့အဖွဲ့တွေကအဖက်ဖက်ကိုပိတ်ဆို့ပြီးစစ်စင်ရေးတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်။ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့1139စစ်စင်ရေးကိုအဓိကဖော်ဆောင်တဲ့ရည်ရွယ်ချက်ဟာရှမ်းပြည်မြောက်ပိုင်းကညီနောင်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ကုန်စစ်စင်ရေးကိုထောက်ခံကြိုဆိုပြီးဝန်းရံကူညီတာဖြစ်တယ်လို့ခုလိုပြောပါတယ
်။1739စစ်စင်ရေးကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဒီ2029စစ်စင်ရေးကိုဒါဟိုကျိုးဆိုထောက်ခံတဲ့ဝိုင်းရံတဲ့အနေနဲ့ဒီ1739စစ်စင်ရေးကိုဒါ Greenie မှာရှိတဲ့တော်လရေးတောက်ပေါင်းစုတွေကဒါပေါ်ဆောင်ဒါဖြစ်ပါတယ်ဗောနော် Greenie ပြည်ကလည်းဒါဗောနော်ဒီမဲဆဲမြို့နယ်ကိုဒါတင်ပိုက်နိုင်ခဲ့တဲ့အနေအထားမျိုးရှိတယ်ဒီမဲဆဲမြို့နယ်မှာအခုလက်ရှိဗောနော်စစ်ကောင်စီထပ်ပြီးတော့တပ်ဆွဲထားတဲ့ဒီ BGS ခန်းကိုလည်းဒါဟိုတိုက်ခိုက်ခဲ့တဲ့အနေအထားမျိုးဖြစ်တယ်ဗောနော
်ပြီးခဲ့တဲ့ဇွန်လ13ရက်နေ့တုန်းကမဲဆဲမြို့နယ်မှာစကန်းသိန်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုချိန်ထိဂျိုဂျိုကြားကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါတိုက်ပွဲကြောင့်ဒေသခံအများစုဟာနေဆက်တလျှောက်ကစစ်ဆောင်စခန်းမှာနေထိုင်ကြရတယ်လို့ထိုင်းနိုင်ငံပတ်ချန်းကမဲဟောင်ဆောင်ဒေသမှာတွားရောက်ခိုးလုံနေသူတွေလည်းရှိပါတယ်ဒေသတွေမှာစစ်ကောင်စီကဖုန်းလိုင်းဖြတ်တောက်ထားတာကြောင့်ဆက်သွယ်ရေးလည်းခက်ခဲနေတာပါအလားတူဖရူဆိုဒီမော့ဆိုကြားကငွေတောင်တိတ်ရွာမှာလဲအောက်တိုဘာ31ရက်ကနေနိုဝင်ဘာ6ရက်ထိတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်။ KNI ကာကွယ်ရေးတပ် KNDF ကတော့စစ်ကောင်စီတပ်ကစစ်ရင်တန်း40ဝန်းကျင်လောက်လွိုက်ကော်မြို့နယ်ကနေဖရူဆိုမြို့နယ်ဘက်ကိုထိုးစစ်ဆင်ရာကမကြသေးခင်ကပဲနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းလဲ VOA ကိုပြောပါရယ်ခင်ဗျာ။